မြန်မာနိုင်ငံသားတွေအပါအဝင်ရှေ့တောင်အာရှဒေသကရွှေပြောင်းအခြေချသူတွေကိုလူကုန်ကူးရမှာအဓိကပါဝင်ပတ်သက်သူတွေလို့ဆွဆဲပြီးဖမ်းဆီးထားသူလူ82ဦးကိုတရားစွဲဆိုလိုက်ကြောင်းထိုင်းနိုင်ငံဘက်ကသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်ဒီထဲမှာပြည်ပထွက်ပြေးတိမ်းရှောင်သူတွေကိုလည်းဖမ်းဆီးနိုင်မှုအတွက်နိုင်ငံအချင်းချင်းပူးပေါင်းဆောင်ရွက်တာမျိုးတွေလှုပ်ဆောင်နေတာတွေရှိတယ်လို့ဆိုပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းအခြေချသူတွေလို့ယူဆရတဲ့ရုပ်အလောင်းတွေကိုထိုင်းနိုင်ငံတောင်ပိုင်းမှာတွေ့ရှိပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံကလူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်ခဲ့ပြီးထိုင်းစစ်တပ်ကအကြီးအကဲတဦးပါဝင်လူ80ကျော်ကိုဖမ်းဆီးခဲ့တာပါလူမော်ကော်မှုမှာပါဝင်ပတ်သက်သူ100ကျော်ရှိတယ်လို့သတင်းထုတ်ပြန်ထားပြီးတချို့ကတော့ဖမ်းဝရမ်းထုတ်ထားတယ်လို့ဆိုပါတယ်ဒီထဲမှာမြန်မာနိုင်ငံသားတွေလည်းပါဝင်နေဆိုပြီးသတင်းတွေမှာဖော်ပြခဲ့ပါတယ်မြန်မာနိုင်ငံလူကုန်ကူးမှုတားဆီးနေတဲ့ရဲတပ်ဖွဲ့ကရဲမှူးကြီးဝင်းနိုင်ထွန်းကတော့ထိုင်းနဲ့မြန်မာတို့ဟာလူကုန်ကူးမှုတားဆီးနေနေရတဲ့ပတ်သက်လို့နှစ်နိုင်ငံအပြန်အလှန်လှုပ်ဆောင်မှုတွေရှိခဲ့ကြောင်းနဲ့လက်ရှိမှာတော့ဝရမ်းထုတ်ခံထားရသူတွေကိုဖမ်းဆီးပေးဖို့ကမ်းလှမ်းတာတွေမရှိသေးကြောင်းအခုလိုပြောပါတယ
်ဟိုကတော့ဒီမိလာရဲမှာတော့သူတို့ကတယောက်ကိုကျွန်တော်တို့သူတို့ကတရားရုံးကနေလို့ဖမ်းလာနေလဲပြီးပြီးတော့ဖမ်းဆန်းရဲ့လို့ကျွန်တော်တို့တယောက်ဖမ်းလိုက်တာရှိတယ်အဲ့ဒါလည်းဒီရဲမှာအားလုံးတော့ဆက်ထားပြီးကြပါလို့ဒီက29ရက်ရသူတို့အလိုရှိရသူတယောက်ပေါ့နောက်ကျွန်တော်တို့နဲ့လည်းဒီဘက်မှာလည်းကျူးလို့နေတဲ့တယောက်ဖြစ်နေတယ်ဆိုတော့ကျွန်တော်တို့အရေးကြီးလိုက်တာရှိတယ်ဒါပေမဲ့ခုနောက်ပိုင်းတော့ဒီဘက်ကဒီကမ်းလှမ်းတာမျိုးတွေဖမ်းဝရမ်းနေတဲ့ request လုပ်တာမျိုးတွေတော့မရှိသေးဘူးနောက်တစ်ခုကကျွန်တော်တို့ဒီကမြန်မာတလူချင်းချင်းပွက်တယ်ဒလောတဲ့အတိုင်းမှာနောက်ဆက်တည်းရဲ့နေရဆွေးနွေးနေရတယ်ရှိတယ်ဒီမှာလည်းဒီအဲ့ဒီအဖွဲ့နဲ့ပြန်လာလို့ဆွေးနွေးနေကြတယ်ဟို၆လပြင်လုပ်တဲ့ပုံမှန်ကြည့်ရတော့ပြက်နေတယ်အဲ့ဒီရဲ့ကြည့်ရတဲ့မှာတော့ဘာတွေကမ်းမှန်းရဲ့ဆိုလဲဘာတွေဆွေးနွေးရဲ့ကျွန်တော်မသိရဘူ
းထိုင်းနိုင်ငံအခြေဆိုင် Rohingya Refugee of Thailand အဖွဲ့ကတာဝန်ရှိသူအဘူကာမန်ကတော့ထိုင်းနိုင်ငံကလူကုန်ကူးမှုတားဆီးတိုက်ဖြတ်ရေးတွေလှုပ်ဆောင်ရမှာဗတင်းအချက်လက်တွေကိုသူကအကူအညီပေးခဲ့တယ်လို့ဆိုပါတယ်လူကုန်ကူးမှုတွေမှာမြန်မာနိုင်ငံသားတွေလည်းပါဝင်ပတ်သက်မှုတွေရှိနေတယ်ဆိုပြီးသူကပြောပါတယ
်ဘလူဆိုလို့ဆိုရင်မြန်မာနိုင်ငံသားပါရလည်းရှိတယ်အဲဗုဒ္ဓဘာသာနော်ဗမာပြည်သားပါတယ်နောက်တစ်ခုကပါရဆိုလို့ဆိုရင်ရိုဟင်ဂျာတွေလည်းပါတာပေါ့နော်ဆိုရင်ညီမတော်ပြည်ဒီကနေတော့ဆန်ကြီးပြည်ညီမတော်ပြည်သူတို့ကအိုက်ဆောင်နေပြီတခြားလူတွေမြန်မာဒီမှာအဆောင်နေပြီတခြားလူတွေကပါလို့ဆိုလို့ဆိုရင်ပေါက်သွားမှာအကြီးကြီးဦးဆောင်လာတယ်ဒီသားတွေဒီဒီဒီခုမတရာဖိကင်းလူတွေပေါ့လူကြီးအကြီးကြီးတောင်းတယ်ပေါ့သူကအစိုးရနဲ့အစိုးရနဲ့အဂရီမန့်လုပ်ပြီးတော့လောရမှာတို့သူစိတ်မှာသူကမမင်းဘူးဘာဖြစ်လို့ဆိုလို့ဒီနိုင်ငံအဆိုင်နိုင်ငံမှာဝါရန်ထုတ်တယ်ပေါ့ဆိုင်နိုင်ငံတွက်လိုက်တယ်သူတို့ကတော့သူတို့ပန်းလို့မရဘူးဒါဒီလိုဖြစ်နေတာတကယ်ဆိုလို့ဆိုရင်ဒီအစိုးရကငါနိုင်ငံကသူတို့ပေါင်းပြီးတော့အလုံးလုံးမှာအလုံးအတရားလော
လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ချဲ့ရေးအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကိုတရားတူးလို့ခေါ်တဲ့စောင့်ကြည့်စည်းရုံးထဲမှာထည့်ထားပေမဲ့မြန်မာနိုင်ငံသားရွှေပြောင်းလူသမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကတော့တရားသတိအစိုးဆုံးအဆင့်ကိုတတ်မှတ်ခံထားရပါတယ်။အမေရိကန်နိုင်ငံကလူကုန်ကူးမှုတိုက်ချဲ့ရေးအစီရင်ခံစာထုတ်ခံပြီးအချိန်မှာပဲထိုင်းနိုင်ငံကလည်းလူကုန်ကူးမှုကိစ္စတွေမှာပါဝင်ပတ်သက်နေသူတွေကိုအခုလိုမျိုးအရေးယူခဲ့တာဖြစ်ပါတယ်ရှင်။